မသိကြမှုတွေရှိနေပြီမဲ့မြမစီပေါ်ရေးတိုးတက်လာပုံကိုလွန်ခဲ့တဲ့မေလထုတ်ကမ္ဘာပါအုပ်စုရဲ့88နှစ်လာအစီရင်ခံစာမှာပေါ်ပြထားပါတယ်။တည်းရဲ့ GDP အတိတ်ထုတ်လုပ်မှုတိုးပွားတဲ့နှုန်းဟာ NLD အစိုးရစက်တန်ပထမနှစ်မှာ 5.9% ခန့်လုံးရှိရာကဒုတိယနှစ်မှာ 6.4% ခန့်လုံးအထိတိုးပွားလာတယ်လို့ဆိုပါတယ်။လက်ရှိဘဏ္ဍာရေးနှစ်မှာ 6.8% ခန့်လုံးအထိတိုးပွားလာနိုင်တယ်လို့ကမ္ဘာပါတယ်။နောက်နှစ်ကြာရင်စီးပွားရေးတိုးတက်မှုနှုန်းဟာ900ခန့်လုံးကျော်သွားနိုင်တယ်လို့ကမ္ဘာပါအုပ်စုကမျှော်လင့်နေပါတယ်။စိုက်ပျိုးလေယာဉ်ထိုးလုပ်မှုနဲ့အထည်ချုပ်လုပ်ငန်းတိုးချဲ့နိုင်တာဟာအုပ်စုလုပ်မှုတိုးပွားရတဲ့အကြောင်းရင်းလို့ဆိုပါတယ်။မရေရာမှုကြောင့်ခီးသွားလုပ်ငန်းနဲ့ဗန်လုပ်ငန်းမှာနှေးဝေးနေပြီးမဲ့ဝန်ဆောင်လုပ်ငန်းကဏ္ဍမှာတိုးတက်မှုရှိပါတယ်။လုပ်ငန်းတဲ့ဗန်တာနဲ့ပထမနှစ်ဝက်မှာကိုယ်သေးလုံးအသင့်အင့်မြင့်ခဲ့ပြီးဒုတိယနှစ်ဝက်မှာဈေးနှုန်းကြီးပြတ်မှုညံ့ဆန်းလာပါတယ်။လောင်စာစီနဲ့အစားအသောက်ဈေးနှုန်းထိုးတက်သွားပါတယ်။တည်ယူပို့ဆောင်ကလည်းမြင့်တက်သွားတယ်လို့ဖော်ပြပါတယ်။ဘတ်ဂျက်လုံငွေပြတ်မှုလဲပါလာတာဟာ NLD အစိုးရရဲ့ထင်ရှားတဲ့လောက်ရတစ်ခုဖြစ်ပါပဲ
။ဗဏ္ဍာရေးဥက္ကဋ္ဌနဲ့ဗဟိုပန်ဝန်ထမ်းတွေကိုဆွေးနွေးကြည့်တဲ့အခါလွန်ခဲ့တဲ့နှစ်ရဲ့ဘတ်ဂျက်လုံငွေဟာခန့်မှန်းထားတာထက်နည်းနေတယ်လို့ဆိုပါတယ်။GDP တိုင်းပြည်အသတင်းထုတ်လွှင့်မှုရဲ့ 5.8% ခန့်နှုန်းလုံငွေပြမယ်လို့ခန့်မှန်းပေမဲ့ 2.5% ခန့်နှုန်းသာလုံငွေပြပါတယ်။ဗဟိုဘဏ်ကဖြည့်ဆည်းပေးရတဲ့ငွေပမာဏဟာအရင်လောက်မများတော့ပါဘူး။လွန်ခဲ့တဲ့မတ်လမှာပုံဆုံးသွားတဲ့ဗန္ဒာနှစ်မှာစီးပွားရေးတိုးတက်မှုရှိတယ်လို့ကမ္ဘာဘဏ်ကသုံးသပ်ပါတယ်။ပို့ကုန်တိုးပွားလာတာကြောင့်ကုန်သွယ်ရေးလုံငွေပြမှုအနည်းငယ်ကျော်သွားပါတယ်။စံတင်ပို့မှုအများဆုံးဖြစ်ပြီးအထည်ချုပ်လုပ်ငန်းမှာဈေးကွက်တက်ရရှိပါတယ်။ဓာတ်ငွေတွင်းဟောင်းတွေအထွက်နည်းလာပေမဲ့ကမ္ဘာဓာတ်ငွေဈေးနှုန်းမြင့်နေတာမို့ဓာတ်ငွေတင်ပို့မှုဟာပုံမှန်အတိုင်းဖြစ်နေပါတယ်
။ရှင်းနေမလာပါပုံဆုံးမဲ့လက်ရှိဘာတာနှစ်2018-19မှာပြောရေးတိုးတက်မဲ့အလားအလာရှိတယ်လို့ခန့်မှန်းပါတယ်။လုံးနေတဲ့ဘာတာနှစ်ကကုန်သင်းလုံးမြင့်တက်မှုနှုန်း 5.5% ခန့်လို့ရှိခဲ့ရာကလက်ရှိဘဏ္ဍာနှစ်မှာ 4.9% ခန့်လုံးအထိကျဆင်းလာွယ်ရှိတယ်လို့ကမ္ဘာမှာလည်းတွင်းကိုပို့ကိုမှန်မှန်တိုးတက်နေတာကြောင့်ကုန်သွယ်ရေးလုံငွေပြမှုကလက်ရှိဘဏ္ဍာနှစ်မှာ 4.9% ခန့်လုံးလောက်ရှိမယ်လို့ညွှန်လင့်ပါတယ်အစိုးရဘတ်ဂျက်လုံငွေဟာလည်းမူလခန့်မှန်းထားတဲ့ညော့တင်းနေတာတွေ့ရလို့လုံငွေပြမှုဆက်လက်ညော့နေနေတယ်လို့ဆိုပါတယ်ဒါပေမဲ့ရခိုင်ပြည်နယ်အရေးကြီးတဲ့ပတ်သက်ပြီးမရေရာမသေးချမှုတွေဆက်လက်ပြပေါ်နေတာဟာစီးပွားရေးတိုးတက်မှုကိုအဟအစားပြုနိုင်တယ်လို့ကမ္ဘာပါအုပ်စုကဆိုပါတယ်
။စီးပွားရေးတိုးတက်မှုနှုန်းဒါကျဆင်းသွားရင်တိုင်းပြည်စီးပွားရေးမတည်မငြိမ်ဖြစ်လာနိုင်ပွဲရှိပါတယ်။ဥပမာနိုင်ငံခြားအရင်းအမြစ်ဝင်ရောက်မှုနှေးကွေးသွားပြီးနိုင်ငံတကာခီးသွွားလုပ်ငန်းအရှိန်လျော့သွားတာဟာငွေလဲနှုန်းကိုထိခိုက်စေပါတယ်။ကမ္ဘာကုန်သွယ်ရေးမတည်မငြိမ်ဖြစ်လို့ပေါ်ထွက်လာတဲ့ဆိုးကျိုးတွေဟာမြန်မာနိုင်ငံကိုလည်းထိခိုက်စေပါတယ်။ NLD အစိုးရအနေနဲ့ဦးစားပေးပြီးဆောင်ရွက်ရမယ့်ကိစ္စတွေကိုလည်းအစီရင်ခံစာမှာဖော်ပြထားပါတယ်။တိုင်းပြည်ပြည်ရင်ပြောင်းလဲရေးဘယ်လိုအကောင့်ထည့်ဖို့မလဲဆိုတာကို NLD ရဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းမှာဖော်ပြထားပါတယ်။အစိုးရဝင်ငွေနည်းလို့ပြည်သူအတွက်အသုံးစရိတ်နည်းရတယ်ဆိုတဲ့တန်တရာကရုံးထွက်နိုင်အောင်အစိုးရအသုံးစရိတ်နဲ့အခွန်တော်မဟာဗျူဟာကိုအကောင့်ထည့်ဖို့ရမယ်လို့ဆိုပါတယ်။
အဲ့ဒီအခါမှာအရေးကြီးရင်ပြည်သူပြည်သူအသုံးပြည့်ကိုပို့သုံးနိုင်ပါလိမ့်မယ်။အခုတော့အစိုးရခွင့်ရတဲ့ငွေဟာတက်ပြီးထုတ်လုပ်မှုနဲ့ရှင်းလိုက်ရင်အလွန်နည်းနေတာကြောင့်အလွန်လိုအပ်နေတဲ့အခြေခံအဆောက်အုံနဲ့လူသားရင်းမြစ်တိုးတက်ရေးအတွက်ဖြစ်ရရောက်မသုံးဆွဲနိုင်တာပဲဖြစ်ပါတယ်။ဒီမင်းရဲ့ကောင်းတဲ့ပေါ်လာကိုအစိုးရကအစင်မပြတ်စောင့်ကြည့်လေ့လာပြီးတကယ်ပြတ်စီစစ်ဖို့အကြံပေးထားပါတယ်။နိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေရဲ့အသုံးစရိတ်နဲ့အကျိုးအမြတ်ကိုလည်းစောင့်ကြည့်ပြီးကြီးကြပ်ဖို့လိုပါတယ်။လုပ်ငန်းပိုင်ဆိုင်မှုလုပ်ငန်းအရွယ်အစားနဲ့ပြည်သူတအားဆရာတွေမှာအားနည်းနေတဲ့ပုဂ္ဂလိကလုပ်ငန်းကဏ္ဍဟာတိုးတက်မှုနှေးကွေးနေပါတယ်။လုပ်ငန်းငယ်လေးတွေရင်ဆိုင်နေရတဲ့အခက်အခဲကိုအစိုးရအနေနဲ့ကူညီဖြေရှင်းတယ်လို့ဆိုပါတယ်။နိုင်ငံသူနိုင်ငံသားကိုအခွင့်အလမ်းဖွင့်ပေးတဲ့ဗန္ဒယေးစနစ်ဟာရေကဲစီးပွားရေးမှာမရှိမဖြစ်လိုအပ်ပေမဲ့မြန်မာပြည်မှာတော့မရှိသေးပါဘူး လက်ရှိဘာသာရေးစနစ်ဟာအလွန်သေးငယ်ပြီးအားနည်းချက်တွေရှိနေတာမို့အများပြည်သူအတွက်ငွေကြေးဝန်ဆောင်မှုမပေးနိုင်ပါဘူး။ဒါကြောင့်နည်းနည်းနဲ့ပြုပြင်ရေးတွေလုပ်ရင်အများပြည်သူကိုငွေကြေးဝန်ဆောင်မှုပေးနိုင်မယ်။လမ်းညွန်တစ်ခုကိုရှင်းလင်းစွာဖော်ပြတဲ့လေလို့ကမ္ဘာ့အုပ်စုကအကြံပေးထားပါတယ်ခင်ဗျာ။